တောင်ကိုရီးယားနိုင်ငံမှာရက်ပေါင်း50ကျော်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးပြန်တွေ့ရှိခဲ့တယ်လို့တောင်ကိုရီးယားကဒီကနေ့ပြောလိုက်ပါတယ်။အခုလိုဖြစ်လာတဲ့အတွက်ဗိုင်းရပ်စ်ကူးစက်မှုဘာကြောင့်ပြန်ဖြစ်လာသလဲဆိုတာစုံစမ်းဖော်ထုတ်ဖို့ပိုခက်ခဲလာပြီးတယောက်နဲ့တယောက်ခက်ခော်ခွာနေဖို့နဲ့တခြားလုပ်စရာရှိတာတွေကိုဆက်လုပ်သွားဖို့လိုတယ်လို့ပြောလိုက်ပါတယ်။တောင်ကိုရီးယားမှာဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံရသူ89ယောက်ရှိပြီးဒီထဲက68ယောက်ကဆိုးမျိုးဒေသတော်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။တောင်ကိုရီးယားအစိုးရကရေးပေါ်စီးပွေးထိုင်ပြီးတော့ပန်းဂျန်ဒီပြတိုက်ဒီအစိုးရပိုင်းပြဿယုံတွေကိုလာမယ့်နှစ်ပတ်အတွင်းမှာပိတ်ဖို့ဆုံးဖြတ်လိုက်ပြီးတော့ပုဂ္ဂလိကစာသင်ကျောင်းတွေနဲ့ကွန်ပျူတာဂိမ်းကစားတဲ့နေရာတွေကိုလည်းပိတ်ဖို့အကြံပေးထားပါတယ်။လူတွေအနေနဲ့မလိုအပ်ပဲစီးပွေးတာတွေမလုပ်ကြဖို့နဲ့ကုမ္ပဏီတွေအနေနဲ့နေမကောင်းတဲ့လူတွေကိုအလုပ်မလာခိုင်းဖို့ကျန်းမာရေးဝန်ကြီးကလည်းပြောလိုက်ပါတယ်။အိန္ဒိယနိုင်ငံဘက်မှာလည်းဒီကနေ့မှာဗိုင်းရပ်စ်ကူးစက်သူ6500ကျော်ရှိတာကြောင့်တနေ့တည်းမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးစံချိန်တင်ခဲ့ပါတယ်။အိန္ဒိယအစိုးရကအခုသတင်းမှတ်ကုန်မှာလမ်းညွှန်ချက်အစ်စ်ကိုထုတ်ပြန်ဖို့ရှိနေချိန်မှာပဲအခုလိုကူးစက်မှုတွေစံချိန်တင်ခဲ့တာဖြစ်ပြီးတော့အိန္ဒိယအစိုးရအနေနဲ့ဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်တဲ့နေရာတွေမှာတချို့စီးပွားရေးလုပ်ငန်းတွေကိုခွင့်ပြုသွားမှာဖြစ်ပေမဲ့လူတွေကိုအပြင်မထွက်ဖို့အမိန့်ကိုနှစ်လထပ်တိုးသွားဖို့လည်းရှိနေပါတယ်။ဒါပြင်နောက်ထပ်သေဆုံးသူ194ယောက်ရှိတယ်လို့လည်းပြောပါတယ်။ဖိလစ်ပိုင်မှာတော့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ539ယောက်နဲ့သေဆုံးသူ18ယောက်ထပ်ရှိခဲ့တယ်လို့ဖိလစ်ပိုင်ကျန်းမာရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။